မနေ့ကသတိပဋ္ဌာန်ကမ္မထဘာဝနာဝိရိယရဲ့အထောက်အကူရရရသလောက်တတိတံပစီညာရဲ့အဆောက်အရှောက်အမြဲတစေခံရလို့ရှိရဲ့ဘယ်တော့မှဒီဘာဝနာဟာဖေဖေကကြဆင်းမသွားနိုင်ဘူးအထက်အထက်မှာထူးခြားမှုထူးခြားမှုသာဖြစ်လာတယ်ထူးခြားထူးခြားမှုကသာဖြစ်စေတဲ့အနေအချင်းဆောင်ရွက်လာနိုင်တယ်ဆိုတာပေါ့ဒီကျန်ကအကိုနဲ့လက်တွေ့နဲ့ပေါင်းစပ်ပြီးတော့ထိုက်သလောက်ရှင်းလင်းတင်ပြသွားတဲ့ဟာရင်ယောဂီတွေတော့ဒီလိုကိုယ်လို့စာကြည့်တဲ့အခါမှာသဘောပေါက်လို့ပါပြီ။အဲ့တော့ထူးခြားမှုလေးတွေဖြစ်လာတာကတော့တယုတ်တသေးနဲ့စိစိဆတ်ဆတ်မယမနာပွားများတဲ့ယောဂီမှဆိုလို့ရှိရင်ရဲ့အနေငယ်တွင်းမှာပဲထူးခြားလာတယ်ဆိုတာပေါ့လေပြောခဲ့ပါတယ်။ဒါဟာကျန်ငါရှိပါပဲဒီကျန်ငါဟာလည်းပဲဘုရားမြတ်စွာဟောထားတဲ့ဘူရင်လူရင်အချက်တွေကိုအထကထာဒီကများမြတ်စွာဘုရားအလိုတော်ကြားဖွင့်ဆိုချက်တွေပါကဖွင့်ဆိုတဲ့ပုဂ္ဂိုလ်များလည်းပဲစာရွေးအရအထင်နဲ့ဖွင့်ဆိုတာမဟုတ်ပါဘူးအမြင်နဲ့ဖွင့်ဆိုထားတာဖြစ်တော့လက်တွေ့အထုတဲ့ပုဂ္ဂိုလ်များတကယ်အရှိသဘောဤသိပြီဆိုလို့ရှိရင်လက်ခံအတည်ပြုတော့တာပါပဲကိုယ်တိုင်တွေ့လာတော့တွေ့လာတော့လက်ခံအတည်ပြုဆုံးဖြတ်ချက်ချတော့တာပါပဲဒီဘုရားမြတ်စွာကိုယ်တိုင်မူလကဟောထားတဲ့တရားတွေကိုလွယ်လွယ်နဲ့သိရအောင်ထာဝရဒီကဆရာများကဖွင့်ဆိုချက်ဟာတကယ်လက်တွေ့ကြတဲ့ဖွင့်ဆိုချက်တွေပါဘုရားမြတ်စွာကိုယ်လည်းပဲလက်တွေ့ကြပါတယ်ကိုယ်ပဲဉာဏ်မြင်ရှိပြီးတော့လက်တွေ့ထာဝရဒီကများလည်းပဲမြတ်စွာဘုရားဆုဆုံးရတဲ့အတိုင်ထီအောင်ကျင့်သုံးထားတော့လက်တွေ့ကြသူတွေပါပဲ။ဒါကြောင့်ကျန်ကမြာမှာအဆိုးအမေလေးတစ်ခုရှိပါတယ်။အဲဒါကတော့ကာရကစာဟိကထာဝိစေစာတောအဒိဗေတ္တသာတိနီတဲ့။မှန်ပါတယ်။စာရိလောမဟုတ်ဖဲနဲ့တွေးခေါ်ရလို့မဟုတ်ဖဲနဲ့စာညဉ့်ညဉ့်ကြတဲ့အချိန်အထုတ်လို့ကိုရိညာမြင့်ရှိထားတဲ့ပုဂ္ဂိုလ်တွေကိုပါဠိလိုကာရကလို့ခေါ်ပါတယ်လက်တွေ့ကျင့်သုံးသူလက်တွေ့ကျင့်သုံးတဲ့ဖြင့်အစစ်စစ်အဆက်ဆက်အကျိုးဖြစ်ထွန်းစေသူပေါ့လေအဲ့ဒါလိုလက်တွေ့အထုတ်လို့အကျိုးလည်းပဲဖြစ်ထွန်းပြီဆိုလို့ရှိရင်ဒါတွေလို့ဆိုချင်ဒီအကျိုးတွေရတယ်ဆိုတာအမကံရဲရဲနဲ့ပေါ့လေခေါ်ချက်ကြတာပါပဲအထင်းနဲ့ခေါ်တာမဟုတ်ဘူးအမြင်နဲ့ခေါ်တာတွေပါအဲ့ဒါအဲ့ဒီပုဂ္ဂိုလ်မျိုးကိုကာရကလို့ခေါ်ပါတယ်အဲ့ဒီကာရကပုဂ္ဂိုလ်ရဲ့ကထာဆိုတာအဆိုးအမိတ်ပေါ့အစုံမိတ်ဟာတကယ်သိရှိပြီးတော့ကျင်နာတနာပြီးတော့ဗောလေအမားတွေကိုရှောင်ရှားစီပြီးတော့အမားတွေကိုညွှန်ကြားတာဗောအဲ့ဒါလိုဂုံကြီးရှိတဲ့စကားလက်ရှိကြသောပုဂ္ဂိုလ်ရဲ့အစုံမိတ်သာအစုံမိတ်ဟာတဲ့ဝိစီစားတော့ထူးခြားသောအပြင်ထူးထူးခြားခြား ตามมาอธิเรเสร็จๆทุกข์แก่ล่ะไอ้ทุกข์แก่บ่งนี้ที่ပြောบาระยุคนาโกปุคคตัตตวะဆိုတဲ့ตัตตวะกองဆိုတဲ့အစွဲအသက်ရှင်နေတဲ့အကောင်ဆိုတဲ့အစွဲပေါ့လေလက်ပြာကောဝิญญ์ကောင်ဆိုတဲ့အစွဲပေါ့လေအသက်ရှင်နေတဲ့အကောင်စွဲဆိုတာဒါကတော့အများစုကတော့အဲ့ဒီလိုပဲထင်ကြီးနဲ့ယူထားတာအဲ့ဒီတဲ့ယုံနာပိုင်းခြားသည်လို့ရှိရင်အဲ့ဒီအသေးကိုကြော်ပြီးတော့ထူးထူးခြားခြားသိမြင်တာပါဆိုတော့အဲ့ဒါကိုပြောခဲ့ပါတယ်ဒီမှာတစ်ဆင့်ဆက်ပြီးတော့ဆက်လက်အားကိုးတဲ့အခါအထုတ်တဲ့အခါမှာအကြောင်းနဲ့အကျိုးသူ့အကြောင်းနဲ့သူ့အကျိုးပေါ့လေတစ်ဆင့်တိုးပြီးတော့သိတာအဲ့ဒီခါမှာကမ္ဘာလောကကြီးနဲ့တကွသိရှိသမဲ့အရာဝတ္ထုတွေကိုမဟာပြမကြီးကဖန်ဆင်းထားတယ်ဆိုတဲ့အစွဲသူလူကလူအစွဲပေါ့လေဘာမှမထူးခြားတဲ့အစွဲအထောက်ထားခံရလို့ဘာမှမရှိတဲ့အစွဲပေါ့လေဟုတ်ပါရဲ့အဲ့ဒီလိုအစွဲနဲ့တည်တဲ့အတိမျိုးကအတိမျိုးတဲ့ယုံနာနေအချောင်းနဲ့အကျိုးသူအချောင်းနဲ့သူကျိုးဆက်ဆက်တာတွေ့ပြီဆိုလို့ရှိရင်ထူးခြားတဲ့အမြင်တစ်မျိုးဖြစ်သွားတာပဲဒါထူးခြားတဲ့အမြင်တစ်မျိုးဖြစ်တော့လမ်းဖြောင်းသွားတာပေါ့အယူတွေမှန်သွားရှိလမ်းဖြောင်းသွားတာပေါ့ဒီမှာနောက်ဒီရမှာတစ်ဆင့်ဆက်ပြီးတော့ကြောင်းကျိုးစက်တရားတွေပေါ်မှာမမျက်ရှင်သဘောပဲခေါ်တဲ့ချင်းရဆုံးအားဖြင့်ပေါ့လေအစစ်စစ်အစစ်စစ်အတိမြင်တဲ့အခါထူးတဲ့ထူးသွားတာပေါ့လေအဲ့ဒီအစစ်စစ်ထူးတဲ့ထူးတဲ့နေရာဖြင့်တိတဲ့ပိုင်ရောက်ပြီဆိုလို့ရှိရင်အတိတ်ဘေဒတ္ထစာတိနီဆိုတာပေါ့လေတရားရဲ့ဂုဏ်တော်ကြီးပေါ်လာတာပဲလိုအပ်တဲ့အကျိုးကြီးပြည့်စည်စေနိုင်တယ်ဘာလို့ပြည့်စည်စေနိုင်လဲဆိုတော့ဒီတော့မှာစွန့်ရင်တတ္တိပြီးနေတာလူတွေကတော်တော်များများလူတွေကအပြင်းကင်းနေတယ်ကိလေသာကြီးကင်းနေတယ်ဟာဝိရိယကဖြည့်ဥစွာရှင်းပလိုက်တယ်ပြင်းနေမရအောင်တတိကစိတ်စိတ်ညောင်းဝင်ရအောင်ကွာကွေတတိယဂုံကြီးတွေတတိယဆွေတတိတွေတမာရီကစိတ်ဆူဆီးပြေးတယ်ဘယံဗရာကိုရောက်ဒီရောက်ရောက်ရမခတ်ရအောင်ပေါ့လေပြေတော့ဥဒက်ကအောင်နေမှာစိတ်တက်အောင်ချိန်ပြေးတယ်ဒီဆွေတတိရတက်အောင်ချိန်ပြေးတော့ပိစာဥဒက်၃မျိုးပယ်ရှားတဲ့ဆွေတတိတွေရှိလာပြေတော့သမဇိညာခေါ်တဲ့တမာတိဋ္ဌိကတကယ်အမှန်လေးကိုအစစ်စစ်သိတော့မာနိတိတိသွားတဲ့ခါကျတော့အမှားကြီးတဖြည်းဖြည်းပြောက်သွားတော့အလင်းရောက်တော့အမှုံပြောက်ဆိုတာမျိုးလိုပေါ့လေဟိလာတာသူ့ရဲ့ဂုံကြီးတွေသူ့ရဲ့စွန့်ရင်တတိတွေပေါ်လာတော့ဒါသင်ရှားတာပဲဒါလွတ်တဲ့အကျိုးကြီးပြည့်စည်စေတာပဲဒါကောကတိလာကတော့ကိုနှုတ်အမှားမရှိရအောင်လို့ထိမ့်သိမ့်ဆောက်ရှောက်ကျุလူဇောကတဲ့ကိလေသာတွေပယ်ရှားပြီးဖြစ်နေပြီ။တနည်းအားဖြင့်လည်းပဲရှူတိုင်းရှူတိုင်းမှာခုန၅မျိုးကပါနေတော့အထုစေကာလမှာရှုံဘူရအချက်တွေနဲ့မတွေ့တော့လည်းပဲရှောင်ရချက်တွေတွေ့လို့ရှိရောင်ပဲဆိုတော့စေရနာလေးကပါနေတာတန်ရှင်းတဲ့စေရနာလေးပဲအဲ့ဒီတန်ရှင်းတဲ့စေရနာလေးကစေရနာတိလခေါ်ပါတယ်စောင့်စည်းတဲ့တိလမဖြစ်သည့်ကြောင့်တော့ကစေရနာတိလတွေပါနေတာအဲ့တော့စေရနာတိလက၃မျိုးယူတိုင်းမှာပါနေတဲ့ဥရိယတ္တိသမားကြီးခေါ်တဲ့သမာဓိကန္တာ2မျိုးတစုအောင်တဲ့မသိနဲ့တက်ပြီးတော့သဘောမှားလေးတွေတည်တည်သွားတော့တစု3စုအဲ့ဒါပါဠိလိုတိက္ခာလို့ခေါ်ပါတယ်လ လေ့ကျင့်ပေးရတာတဲ့လေ့ကျင့်လုပ်ပေးရတဲ့အကျင့်ကောင်းပေါ့လေ့ကျင့်လုပ်ပေးလို့ဘုရားဆုံးပါတည်ပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဒါကိုယ်ပိုင်သာသနာပေါ့လေနည်းနည်းကစများတည်တော့ကိုယ်ပိုင်သာသနာတည်လာတာပဲကိုယ်ပိုင်သာသနာတည်တဲ့အတွက်ကိုယ်နှုတ်စိတ်သုံးမျိုးလုံးဗျံပရာကျွလုံစောကားတာစိတ်ထဲမှာဖြစ်တာမျိုးပြည့်နေတဲ့ကိလေသာတွေကိုပေါ့လေအတီးအီးဒါတွေကပယ်ရှင်းသွားတဲ့အခါကျတော့ကိုယ်နှုတ်စိတ်သုံးမျိုးလုံးပေါ့လေအပြည့်နာစားတဲ့ကဲပြီးတော့တန်ရှင်းပြီးတော့ကောင်းတဲ့ဓမ္မကုန်ကြီးတွေဖြစ်နေတာအ ਨੇ ဆုံးဒီဘုရားမှာအာထုလို့သတ္တဝါဖြစ်သွားပြီဆိုရင်အမနာအောက်တန်းကြတဲ့ကိလေသာတွေအပေကိုဆွဲချတဲ့ကိလေသာတွေခါရပြည့်ရှင်းတော့တာပဲအဲဒီကကျတော့တိတ်ထူးသွားပြီအတိတ်ဘေးတရသာရိနီဆိုတာလောဘတဲ့အကျိုးတွေကိုပြီးစီးစီနိုင်နေဆိုတော့ဗောလေအဲဒီအဆိုမိတ်ရှိထားတယ်အဲဒီအဆိုမိတ်မိမိနဲ့ကိုက်ညီအောင်ဗောလေအခုလို့အားထုတ်လို့ရှိရင်လမ်းစဉ်တွေပွင့်ပြီးတော့ဗောလေအခုမရတော့မှနောက်တစ်ချိန်မှဗောလေအဲ့ဒီအစီရောက်သွားပြီဆိုလို့ရှိရင်ဘုရားမြတ်ဆိုရဲ့အစုံမိတ်နေဟာဘလောက်စွမ်းတတ္တိရှိတယ်ဆိုတော့ကိုယ်ရင်ကိုယ်ချက်သိလာမှာပါပဲလူတွေယဉ်ကျေးတယ်ဆိုတာကာယကံမြောက်စီကံမြောက်ကျွလွန်စွာကားတဲ့ကိလေသာအယဉ်ကျေးတယ်ဗောလေအဲ့ဒါဒီပထမဆုံးသီလတယ်ဗောလေရှောင်ကြီးရတာကိုနှုတ်ပြေကင်းပြီးတော့တရှိရင်ကျေးသွားတာသူများကိုနဲ့နှုတ်နဲ့မစော်ကားမိတာတလောက်ဆိုရင်တော်တော်ကောင်းနေပြီအဲ့ဒါဘုရားမြတ်စွာဘုရားအဆုံးမရကျင့်သုံးတဲ့ပုဂ္ဂိုလ်တွေမှာအခြေခံဗုဒ္ဓယဉ်ကျေးမှုရနေတာဒါကတော့ဗုဒ္ဓဟောမှမဟုတ်ပါဘူးလူလို့ဖြစ်လာလို့ရှိရင်လူနဲ့တူအောင်နေဆိုတတ်မှုခိုးမှုအစားရှိတဲ့ဟာတွေတော့ရှောင်ရမှာပဲဒါမှလူနဲ့တူတာပဲအဲ့ဒါအခြေခံရည်ကျင့်မှုပေါ့စိတ်နဲ့တော့မပြတ်မမရအောင်လို့မကျွတ်လို့မရအောင်ဆိုပြီးတော့တခါအဲ့ဒီလူဟာမျိုးတွေကိုကာကွယ်ကူစားတာဝိရိယတတိသမารိနဲ့ဒါဒီအကောင်းလာလို့ရှိရင်စိတ်တည်းအပြည့်ကဲတန်ရှိပြီးတော့ရင်ကျေးလာတာပဲဒါရင်ကျေးမှုအစ်မြက်လာတယ်သူကတော့အဲ့ဒီလိုစိတ်မျိုးတွေဘယ်တော့မှမဖြစ်ရအောင်ဆိုပြီးတော့မျိုးတွေပေါ့လေကိန်းနေတဲ့မျိုးတွေကိုဝေဒနာပညာတရားမှတစ်ဆင့်မဲ့ပညာနဲ့အပြည့်ရှင်းလိုက်ပြီဆိုလို့ရှိရင်ပေတော့မှကျွလွန်လို့တဲ့စိတ်တော့မှမရှိဘူးကျွလွန်နေတဲ့စိတ်ရှိပါမှကျွလွန်မှုဖြစ်နေတာပဲမျိုးတွေပြတ်သွားပြီဆိုလို့ရှိရင်ตาပြီးတော့ရင်ကျေးသွားတယ်တော့ရင်ကျေးမှုဆိုတာဒါပဲလူရဲ့ရင်ကျေးမှုလေဘုရားရဲ့ရင်ကျေးမှုပဲဒီမှာဘုရားမြတ်စွာကကိုယ်တိုင်ရင်ကျေးပြီးမှဒီတရားတွေထုတ်ဖော်တာပါသူများရင်ကြည်အောင်လို့ထုတ်ပေါ်တာဒန္တောသောဘဂဝါဓမ္မထာယဓမ္မန္တိစီတိထူတိမြတ်စွာဘုရားဟာကိုယ်တိုင်သိပြီးတော့သူများကိုသိအောင်ဟောပြတဲ့ထူတိမြတ်စွာဘုရားဟာဒန္တောကိုယ်တိုင်ရင်ကြည်ပြီရင်ကြည်တဲ့ဆိုတာကိလေသာတွေဖြစ်တာပဲညဉ့်ညောင်းတွေဖြစ်တာပါပဲကိလေသာတွေကဘယ်အနေဖြစ်နေသလဲမိကြွတွေ့ရာကြံတိရာမဆိုတာဒီကိုယ်တွေကအားဆိုင်ပြီးတော့အမှတ်နေတော့တတိယကာဝဲတို့သမာဓိတွေဖြစ်ပြီးတော့အာယုနမစီနေတက်ပြီးတော့အစဉ်စဉ်အစဉ်စဉ်ဘုရားမြတ်စွာလည်းကိုယ်တိုင်သိရတာပဲဒီခါမှာတိရသမာဓိပညာအကျင့်တရားတွေပါနေတော့အကျံအလအနုကိလေသာတွေဖြည်းဖြည်းပေါ့လေ ရင်းဆိုင်မှုတွေပေါ့လေကင်းကင်းကင်းကင်းနေတာနောက်မလေးတာဖိုလေးတာနဲ့အပြတ်ရှင်းလိုက်တဲ့အခါကျတော့မြတ်စွာဘုရားမှာအညီကြီးဒီအငွေ့တဲ့တောင်ရှိတော့အဲ့ဒါဒန္တခေါ်ရတဲ့တောင်မြင်ကြားတွေ့ရကြံတိရမှကိလေသာအညီကြီးကိစေဝေလျေတဲ့ကိုယ်တိုင်ကကိုယ်တိုင်ရည်ကြည်ပြီးမှဓမ္မထာယဓမ္မတိစီတိရဲ့တတ္တဝါများဘုန်းကြီးတို့တူအားလည်းပဲအလားတူကိရိတာညီကြီးကိစီဝေဖို့ရာအတွက်ပေါ့ညီကြီးကြီးနေနိုင်တဲ့နေနိုင်ရောက်နည်းတွေပေါ့တရားတွေအထုညွှန်ကြားခဲ့တာပဲတပည့်တရားတော်ကြီးနဲ့သိရှိပြီးတော့ပေါ့မာကရုဏာတော်တွဲဖက်ပြီးတော့ပေါ့ညွှန်ကြားခဲ့တာပဲတော့ဒါကြောင့်သူများယဉ်ကျေးအောင်ပြုလုပ်တယ်ဆိုတာကိုယ်ကလက်တွေ့မရှိသေးပဲနဲ့တော့သူများယဉ်ကျေးအောင်မလုပ်နိုင်ပါဘူးကိုယ်ကလက်တွေ့ရှိထားပြီးမှသူများကိုယဉ်ကျေးလို့ဟုတ်လားအဲ့တော့ကိုယ်တိုင်ယဉ်ကျေးအောင်ပြုလုပ်ထားတာကတော့ကာရကဒါမှသာသူများကိုယဉ်ကျေးအောင်ကိုယ်လျှောက်ခဲ့တဲ့လမ်းစဉ်အတိုင်းပါလိလမ်းစဉ်ကဒီလိုရှိတဲ့ဒီလမ်းစဉ်တိုင်းလည်းဒီလိုယူရရတဲ့အဲနောက်ဆုံးလုံးဝကိုပဲတစ်ခါရည်ကြီးသွားနိုင်တယ်ဆိုတာဟုတ်ပြီရေရေတော့မရနိုင်ပါတဲ့တော့ဘုရားမြတ်စွာဟာဘုရားမြတ်စွာရဲ့ဂုဏ်ကြီးကိုဖော်ပြတဲ့အချက်ကြီးတွေမှာဝိညာဉ်ကျရဏစံပါဏဆိုတာပါပါတယ်ဝိညာဉ်ဆိုတာကတော့မိမိကိုယ်ရဲ့အကျိုးအဖြစ်တွေကိုလည်းပဲပေးရှားနိုင်တဲ့ဉာဏ်ကျုပ်ပြေကိုကောင်းကောင်းရှင်းရှင်းနဲ့သိမြင်တဲ့ညာတတ္တဝါရဲ့အကျိုးကျုပ်ရှိကျိုးမဲ့ကိုသိနိုင်တဲ့ညာဝိညာဉ်စံပါဏခေါ်ပါတယ်တတိညာနဲ့ရှိဟုဆိုပြည့်စုံပါလားဒီတော့အကျိုးရှိတာကိုတော့မြတ်စွာဘုရားကလိုလားပြီးတော့အကျိုးပဲဖြစ်တာကိုတော့မလိုလားပါဘူးတတ္တဝါတွေအဲ့လိုအကျိုးမဲ့ဖြစ်နေတာမလို့လားအကျိုးမဲ့ဖြစ်ပြီးတော့ဆင်းရဲနေတာကိုလည်းပဲမြတ်စွာဘုရားကမကြည့်ရနိုင်ဘူးကျင့်တနာတယ်အဲ့လိုအခြေအနေရောက်အောင်မြတ်စွာဘုရားအခြေခံကစပြီးတော့ဗလိကျင့်သုံးထားတာဖြစ်တော့ကျရဏစံပါဏလို့လည်းခေါ်ပါတယ်ပြေဆုံးဝိညာအတိညာနဲ့လည်းပြေဆုံးတော့ဘူးလေကျရဏအပနာအခြေခံအကျင့်နဲ့လည်းပြည့်စုံပါလေ။အခြေခံအကျင့်တွေကိုပြည့်စုံကျင့်ထားတော့မိမိအကျိုးစီးပွားအစစ်မှာအကျိုးရှိအကျိုးမဲ့တတ္တဝါတွေရဲ့အကျိုးရှိအကျိုးမဲ့ဒါကြီးကောင်းနားလည်ထားတယ်။တတ္တဝါတွေရဲ့အကျိုးရှိအကျိုးမဲ့ကိုသိရှိပြီးတော့အကျိုးမဲ့ကိုကျင့်တာတနာပြီးတော့ရှောင်စေပါလေ။ကျိုးရှိကိုဆောင်ပွားလိုက်နိုင်ပါတယ်ဆွဲဆုံးပြည့်စုံမှသာတတ္တဝါတွေအကျိုးကိုဆောင်ရနိုင်ပါတယ်အတိလောက်သာရှိပြီးတော့ထူးကဲတဲ့ကြီးမြတ်တဲ့ကျင့်နာမှုမရှိဘူးဆိုလို့ရှိရင်လည်းပဲအကျိုးမဲ့တွေကိုရှောင်ရှားစီပြီးတော့အကျိုးရှိဆောင်ပွားလိုက်လာဖို့ရလက်မမြင်ပါဘူးကျင့်နာတနာမှုတော့ရှိတော့ရှိပါရဲ့ဘယ်ရင်ကအကျိုးမဲ့ဘယ်တဲ့ကအကျိုးရှိဒီလိုမသိပြဘူးဆိုလို့ရှိရင်လည်းပဲတတ္တဝါတွေညွှန်ကြားဖို့မလွယ်ပါဘူးဒီလိုဘုရားမြတ်စွာဟာရှေးဦးစွာအခြေခံခြင်းတွေကိုပြည့်စုံစွာကျင့်ပြီးတော့ကျိုးရှိကျိုးမဲ့တွေကိုကောင်းကောင်းကြီးနားလည်ပြီးတော့ကိုယ်တော်တတ္တဝါတွေကိုယ်တိုင်ကျင့်တော့ကိုယ်တိုင်ယဉ်ကျေးပြီးတော့ဗောလေတတ္တဝါတွေလည်းပဲအငြိကြီးကိလေသာတွေနေရတယ်ဆိုရင်အကျိုးမဲ့တွေနဲ့နေလို့ဖြစ်တာအကျိုးမဲ့လမ်းစဉ်တွေလိုက်တယ်လို့ဖြစ်ပြီးတော့ဆင်းရဲဒုက္ခရောက်နိုင်တယ်အဲတော့ဆင်းရဲဒုက္ခရောက်စီနိုင်တဲ့အကျိုးမဲ့တွေကိုဒါတွေမလုံးနဲ့ဒါတွေမပြောနဲ့ဒီလိုစိတ်ထားမျိုးမရှိစေနဲ့ဆိုရင်ဟန်တားရပါတယ်ဒီလိုအကျိုးရှိတဲ့လမ်းစဉ်တွေလိုက်ဆိုတာကိုညွှန်ကြားရပါတယ်အဲဒါဓမ္မဥဒ္ဒယလို့ခေါ်ပါတယ်ဓမ္မဆိုတာအကျိုးရှိတဲ့အရာတွေကိုတိတိကျကျညွှန်ကြားတာ အဲ့လိုတိတိကျကျညွှန်ကြားတဲ့နေရာမှာလည်းပဲစီးနဲ့ကန်းနဲ့ဖြစ်အောင်ပေါ့ဒီအချိုးရကြဖြစ်အောင်ဝိနည်းရဆိုတာလည်းပဲရှိရပါတယ်ဒါမှကောင်းတာကြီးညွှန်ကြားစီးနဲ့ကန်းနဲ့ဖြစ်ဖို့ရာအတွက်အချိုးပဲဖြစ်စီတဲ့ဟာဒီဟန်တာတော့ပါချုပ်ချယ်တာမဟုတ်ပါဘူးတချို့ယောဂီများကတော့ဒီဌာနအမှန်တင့်ကျတယ်ဆိုတာပေါ့ဒီမလိုဘဲနဲ့တင့်ကျတယ်မဟုတ်ပါဘူးကရကဖြစ်တော်မူတဲ့မြတ်စွာဘုရားအစိုးမိတ်တိုင်းကောင်းကျိုးချမ်းသာလာရောက်တဲ့ပုဂ္ဂိုလ်ကြီးကောင်းကျိုးချမ်းသာဖြစ်ဖို့ရာအတွက်မြတ်စွာဘုရားလမ်းစဉ်အတိုင်းတည်တည်ကြကြအကျိုးရှိဖို့ရာဓမ္မတွေညွှန်ကြားတာပါညွှန်ကြားတဲ့ဓမ္မတွေကိုဖြောင့်မြောက်ကြီးကျင့်ဖို့ရာအတွက်စီးကမ်းရှိဖို့စီးနဲ့ကမ်းနဲ့သတ်မှတ်ပြရပါတယ်ဓမ္မအကျိုးမဲ့တွေမဖြစ်ဘူးအဲ့ဒါဝိနည်းဆိုတာရှိပါတယ်ပေါင်းလိုက်တဲ့အခါကျတော့ဓမ္မဝိနည်းတဲ့အဲ့ဒါဖျားဆုံးပါပဲศาสนาခေါ်တာပါပဲဒီမှာအဲ့ဒါဗုဒ္ဓမြတ်စွာအဲ့ဒီသာနာထူထောင်ခဲ့တာကိုယ်တိုင်ကာရကလက်တွေ့ကြာကြာကျင့်သုံးပြီးတော့ညွှန်ကြားခဲ့တာပါအဲ့ဒီမှာကာရကသေဝလို့ပြောတယ်ကာရကသေဝလက်တွေ့ကြာသောပုဂ္ဂိုလ်ဤသာလျင်ဆိုတော့အဲ့ဒီသာလျင်ဆိုတဲ့စကားကစာတိနဲ့ညွှန်ကြားလို့သူချာချာမဖြစ်နိုင်ပါဘူးဆိုတော့ဗျာမတောက်တခါကိုလေးနဲ့စဉ်းစားဆင်ញင်ပြီးတော့ဗောလေအတွေးခေါ်လေးနဲ့အတွေးခေါ်ညာလေးနဲ့ညွန်ကြားလို့ဟန်တာမလုံလောက်ပါဘူးဆိုတဲ့အဓိပ္ပာယ်ရပါတယ်လောကီဇာတိအာထုလို့လောကီဇာတိမှာပါတဲ့အသိဉာဏ်လေးနဲ့လည်းပဲထူထူချာချာဗောလေဒါရီအမှားပဲဒါရီအမှားပဲဆိုတာကိုယ်ရစိတ်ပြပြီးတော့မြင်ကြနိုင်ပါဘူးဂုရုတတိပဌာဘာဝနာတရားတွေအားထုတ်ပြီးတော့ဒီလက်သမားကြီးပညာအကျင့်တရားတွေတော်တော်လုံလောက်တာအခြေခံလုံလောက်တာတော်တော်ကြီးလုံလောက်တာပြည့်ပြည့်စုံစုံဖြစ်သွားမှဓမ္မသာကိုယ်တိုင်တန်တဖြစ်တော်မူပြီးတော့ပေါ့လေအခြားတတ္တဝါတွေလည်းပဲလက်တွေ့ကြကြမိမိတန်တဖြစ်နေလို့တဲ့လမ်းစဉ်ကိုကြည့်ကြကြညွှန်ကြနိုင်တယ်ဆိုတော့နားလည်ထားဖို့ပါစာရွေးတဲ့ကြာဘူးနာဝါနဲ့တောင်းတောင်းအတီလေးနဲ့ဆရာလုပ်နေတာတွေကတော့တော်တော်တတိထားစရာပါပဲရှားရှားဆရာကြီးတွေလုပ်နေတဲ့ပုဂ္ဂိုလ်တွေလည်းပဲဟိုတော့ဟိုတော့လည်းကဘောလေးဒီဆရာကြီးတွေရှိခဲ့ပါတယ်တတ္တဝါကြီးအကျိုးရှိဖို့ဆိုပြီးတော့တတဝါဒီတပ်ပြပြီးတော့ရည်ပူဇော်ဖို့ပါဖို့အကျိုးရှိအောင်တော့ဟောခဲ့တာကိုယ်ကလည်းပုဂ္ဂိုလ်ယုံကြည်တဲ့ပုဂ္ဂိုလ်တွေကလည်းအကျိုးရှိတယ်လို့ဒီလိုယုံကြည်တာပါပဲအကျိုးရှိတယ်လို့ဟောခဲ့တဲ့ဟာတွေကတော့ညွှန်ကြားချက်တွေကတော့အကျိုးမဲ့ဖြစ်သွားတာလည်းအများကြီးပါပဲတရားရည်ကအကျိုးမရှိပါဘူးအကျိုးမဲ့ဖြစ်စီတတ်တယ်လို့သူတို့ဟောပြတဲ့အချက်တွေကလည်းပဲတကယ်ပညာရှင်တွေအနေနဲ့ကတော့အကျိုးကျေးဇူးရှိနေတာအများကြီးပါပဲ။ဒါဟာကိုယ်တိုင်ကိုယ်ရကခြေခံကြကြအားထုတ်မှထားတော့ဘယ်ဟာအကျိုးရှိဘယ်ဟာအကျိုးမဲ့ဆိုတာမသိလို့ဆိုတာထင်ရှားနေပါပြီ။ဒီချာချာအားထုတ်ထားလို့ရှိတဲ့ကျိုးရှိကျိုးမဲ့အကောင်းသိပြီဆိုလို့ရှိရင်မိမိကိုအမိပြုတ်ပြီးတော့အကုတခုနဲ့စိတ်ကတဲ့ပုဂ္ဂိုလ်တွေကျင်နာတနာပြီးတော့အကျိုးမဲ့တွေကိုရှောက်ရှားစီတယ်ကရုဏာအသိရေးကြည့်ပါလားကျိုးရှိတဲ့ဟာတွေကိုလည်းပဲစိတ်ညွှန်ကြားတော့တာပါပဲအဲ့ဒါအကျိုးမဲ့တွေရှောင်တော့ဘေးရန်အန္တရာယ်မဖြစ်ဘူးပေါ့အကျိုးရှိတွေဆောင်တော့ဘေးရန်နေကင်းပြီးတော့အကျိုးရှိတာတွေမလားမြားပါလေသူကတော့ဘာတိမှမရှိတဲ့ပုဂ္ဂိုလ်တွေကတောင်းတောင်းအတိလေးနဲ့ကဲတင်မယ်ဆိုတာပေါ့လေဒါမဖြစ်နိုင်ပါဘူးဒီအနေနဲ့ပတ်သက်ပြီးတော့ဖြစ်ရတဲ့တခုပြောချင်ပါတယ်ဟိုလွန်ခဲ့တဲ့နှစ်ပေါင်း15နှစ်လောက်ကဟာဝိုင်အခြားအယူဝါဒရှိတဲ့အကြောင်းတစ်ကြောင်းမှာစခန်းလို့တော့အဲ့ဒီအကြီးကဲနဲ့တွေ့ပါတယ်ချင်းချင်းဆွေးနွေးတဲ့အခါဒီအမေကတို့ထုတ်ပါလေ ဒီကတိရဲ့နဲ့လွံ့မြောက်ရေးတကူရေးလွံ့မြောက်ရေးဘယ်သင်းကအရေးကြီးပါသလဲလို့စောစောပိုင်းရတော့အဲ့ဒီဂိုင်းကကတိရဲ့အဖို့ရေးကြီးတယ်လို့သူတို့ယူဆထားတာတကူရေးလွံ့မြောက်ရေးရတော့တကူကောင်းဆန်တယ်ဆိုတာပေါ့လေအဲ့ဒါလိုယူဆထားတယ်ခြေဖက်ရလည်းအချင်းချင်းဆွေးနွေးထားတော့နည်းနည်းရိပ်မိတယ်နဲ့ဒီပါလေသူကလူမျိုးလုံးပါပဲ။ကတိလည်းအရေးကြီးတာပဲ။လူမျိုးရေးလည်းအရေးကြီးတာပါပဲ။ကောင်းပါပြီလို့။ကျုပ်ကလည်းပဲရှုပ်ဘက်ထဲမှာနှာခေါင်းအထိနစ်နေပြီလို့။အသင်ကလည်းပဲအလားတူနှာခေါင်းအထိနစ်နေပြီလို့။ဒီခါမျိုးမှာကျုပ်ကအသင်ကိုဗုဒ္ဓရလွတ်အောင်ကတိမယ်ဆိုတာဖြစ်နိုင်မှာမလားလို့။သင်္ကလည်းပဲကျုပ်ကိုဘုထေရလွတ်အောင်ကတိမယ်ဆိုဖြစ်နိုင်မှာမလားလို့။အဒီလိုတော့ဖြစ်ဘူးလေတဲ့။တို့ဒီလိုဖြစ်ဘယ်လိုဖြစ်လဲဆိုတော့ကိုကဘုထေရရင်လွတ်အောင်ယုံပြီးမှကုန်းပေါ်ရောက်မှကျန်တဲ့ပုဂ္ဂိုလ်ကတိလို့ဖြစ်နိုင်တာပေါ့တဲ့။အဲ့လိုကြုံပါလေ။ရှိစနဲ့၄ခုနှစ်ပထမဆုံးဒီလာတဲ့ခါကျတော့ကတိရအရေးကြီးတယ်တကူရေလို့မြောက်ရအရေးမကြီးဘူးတကူကောင်းဆန်တယ်ဆိုတာစကလုံးပေါင်းများစွာနဲ့ဘုန်းကြီးတို့အတိုက်ခက်ခံရပါတယ်နောက်မှဖြေပြီးတော့ဟောလို့သူတို့သဘောပေါက်လားပေါက်လားတော့မသိပါဘူးဘာမှသူတို့မပြောတော့ဘူးငြိမ်ကြသွားပါတယ်ဓမ္မအဲ့တော့ခုလိုတရားထုတ်တယ်ဆိုတာပထမဆုံးကိုကဲတင်တာပါဘုရားစွာဘုရားကိုရင်လည်းကိုကဲတင်တာပဲမုတ်တော်မောကြီးရမုတ်တော်ကိုရင်အညီကြီးဘုထဲကလွံ့မြောက်ပြီးတော့မောကြီးရသူတို့ကလည်းလွံ့မြောက်စီမယ်တဲ့တိန်တော်တာရင်ရကိုရင်ဒီဘက်ကနေပြီးတော့ဟိုဘက်ကန်းကိုပေါ့လေကိုရင်လွံ့မြောက်ပြီးမှသတ္တဝါတွေကိုလည်းဟိုဘက်ကန်းလွံ့မြောက်ပို့ပေးမယ်သိတ်တော်ဝါကြတဲ့စကားပါပဲဒီမှာသိတ်လက်တွေ့ကြတဲ့စကားပါပဲဒီတော့အခုကာလစာတွေလေးနဲ့တွေးခေါ်ချက်လေးနဲ့ဟိုတရားဒီတရားဒီအာထုလို့ပါလေဇန်တရားရလို့ပါလို့နည်းပါလေကတိရှင်နေလှုပ်ရှင်ရတာဒီပဲအဲ့ဒါတွေသတိထားဖို့ပါပဲဒီမှာကျော်တရားနဲ့ပတ်သက်ပြီးတော့ရှေ့ကလောကီစွာရထားတဲ့ပုဂ္ဂိုလ်တွေတော်မှကိုရှုမှတ်ထဲကဘယ်လိုယုံကံကတိရမယ်ဆိုတာနားမလဲခဲ့ပါဘူးလောကကြီးမှာလူတိုင်းလူတိုင်းရဲ့တန်တာမှာပေါ့လေကိလေသာစီးကြောင်းကြီးကြီးအစဉ်ပြတ်စီးဆင်းနေတာဘယ်လိုရရမလဲဘာနဲ့ရရမလဲဘာနဲ့ပြောင်းလို့ရမလဲဆိုတာနားမလဲပါဘူးအဲနောက်ဆုံးကြတော့ဘုရားရှင်မောင်ရောက်လာပြီးတော့အမြဲပြတ်စီးဆင်းနေတဲ့ကိလေသာရင်တွေကိုဘယ်လိုရအောင်လို့ရပါမလဲအားနေအောင်လို့ရပါမလဲဘယ်လိုပြောင်းလို့ရပါမလဲဆိုတာမေကုန်းနေမေးလို့မြတ်စွာဘုရားဖြေထားတဲ့အချက်ကလေးတွေဟာလက်တွေ့ကြကြဖြေထားတဲ့အချက်ကလေးရဲ့အမှန်ကောက်ပါလေအဲ့ဒီအချက်တွေကိုတော့နောက်နေ့ကျမှပဲနောက်နေ့ကျမှပဲသိတယ်လို့ပဲရှင်းရတော့ဒီနေ့ရတော့တဏှာကြီးပြည့်သွားတော့ဒါတော့ပဲတော်ချအောင်စို့
စာဓုစာဓုစာဓု